ီနာကိုဖြတ်ပြီးတော့သူတို့တရုတ်မြန်မာစီးပွားရေးစင်ညာစောက်ကြမယ်ပေါ့ဆိုတော့စောက်ကြတဲ့နေရာမှာကုန်ကြငွေကတော့ကနဦးအဆင့်လုံးမဲ့ဥစ္စာတွေပဲသူကဟိုအမေရိကန်ဒေါ်လာ1ဘီလီယံကုန်ကြမယ်ခန့်မှန်းထားတယ်ပမာပြချီးရမှာပေါ့နော်တရုတ်ရှိရ
ဟုတ်ကဲ့
အဲ့တော့တိုင်းပြည်စီးပွားဖွံ့ဖြိုးဖို့အတွက်စီမံကိန်းလှုပ်တာတော့မှန်နေဟိုမြန်မာနိုင်ငံကစီးပွားဖွံ့ဖြိုးဖို့အတွက်အများကြီးလိုအပ်နေတဲ့အတွက်အခုလိုမျိုးလှုပ်တဲ့ project ကတော့မှန်နေပေါ့နော်ဒါပေမဲ့
ဟုတ်ကဲ
့ဟိုငွေချီးတဲ့နေရာမှာအခုအများစုကဆွေးရနေတာပြည်ုပ်ကလုပ်ခဲ့တဲ့တခြားနိုင်ငံတွေရင်းနှီးမြှုပ်နှံမှုတွေကိုဥပမာပြီးပြောနေတာတော်တော်လေးနှိမ့်နာကြတယ်ပေါ့နော်အင်ရှင်နိုင်ငံတွေကဆိုတော့မြန်မာနိုင်ငံကရောနှိမ့်နာနိုင်ကြမရှိဘူးလား
ဟုတ်တယ်မှာစီးပွားရေးလုပ်မယ်ဆိုရင်အဓိကလိုအပ်တာကတော့လေအကျိုးအမြတ်ကိုတွေ့ရမယ်လေမကြသေးခင်ကပဲလွတ်တော်ကပေချလိုက်တယ်ပြင်တက်ကချင်းငွေတခုဒါတိတ်ပြီးတော့လွတ်တော်ကလှုပ်တာတိတ်မှန်မှားလာဆိုတော့ဘာကြောင့်လဲဆိုတော့စီးပွားရေး project တခုကောင်းကင်ပေါ်မယ်ဆိုရင်ကျွန်တော်တို့အမြင်လေးလာမှာတော့အကျိုးအမြတ်ကိုလေးလာတိတ်ကတံမိုးတွေဘယ်လောက်ကြမလဲတစ်ဖက်ကအများအကျိုးတွေကဘာတွေရှိမလဲအဲ့ဒါကိုပုံမှန်လေးလေးပတ်ချပြီးတော့ဘယ်လိုမှ IRR rate လို့ခေါ်တယ် internal return rate ပေါ့လေအဲ့ဒါကိုတွေ့ရမယ်အဲ့ဒါfeasibility study ခေါ်တာပေါ့လေအဲ့ဒါရှိရမယ်တိချက်ကနောက်တစ်ခုကဒီတရုတ်အထူးဖြင့်တရုတ်နဲ့ကတခြားနိုင်ငံတွေမှာလည်းကျွန်တော်တို့ဂျိုတရင်ဂျိုတိနည်းရလေဥမာတရုတ်နိုင်ငံမှာဆိုရင်ဟိုနော်တရုတ်ချင်းဝင်နဲ့မပေးနိုင်တော့အကုန်လုံးပြန်ပိတ်ခါတယ်အကုန်ကိုယ်အိတ်ဆိုင်ကြီးပဲဖြစ်မယ်လေအဲ့တော့ဟိုချီးပြီးတော့စီးပွားရေးဥပဲအဓိကထားပြီးတော့နောက်မှဖြစ်လာမဲ့ဂွင်းဆက်ဆုံးယုံမှုတွေအပြစ်တွေကိုတခြားတိတိမှဆုံးဖြတ်တင်တယ်လို့ကျွန်တော်တို့ယူဆပါတယ်။နောက်နိုင်ငံအနေနဲ့ကြည့်ရတယ်ကျွန်တော်လည်းဟိုတိတ်ပြီးတော့ဟိုမယုံတဲ့သဘောပေါ့လေမတွန့်ပြောအောင်ဆိုရင်ဒီတရုတ်နဲ့လှုပ်တဲ့ဟာတွေကဖွက်ဖဲတွေရှိတဲ့သဘောအဲတော့အဲ့ဒါတွေပုံပွင့်မနေနေသုံးကပြည်သူလူထုကိုခြားပြပြီးတော့မှဟိုလွှတ်တော်ရေးပါရင်မှဆွေးနွေးခိုင်းပြီးတော့မှတကယ်နိုင်ငံအတွက်အကျိုးရှိရဆုံးမှလှုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်တရုတ်မြန်မာစီးပွားရေးစင်ကြံလုံးမဲ့ကိစ္စအတန်းစထွက်ခရေကဟိုဝေဖန်ထောက်ပြကြတာလည်းရှိတယ်ပေါ့နော်အစိုးရကိုအဲ့လိုမျိုးပေါ့နိုင်ငံတကာဥပမာတွေယူပြီးတော့
ကို
အရှင်နိုင်ငံတွေရည်ရှိမှာနှစ်နာနိုင်တယ်ပေါ့ဒီ project တွေလုပ်ပြီဆိုလို့ရှိရင်လည်းအားလုံးမဟုတ်တော့အားလုံးနှိပါကတဘွားတရုတ်ရှိရပဲယူကြရမှာဟိုနှီးပညာကောဟိုဒီအတွက်ရင်းနှီးမြှုပ်နှံငွေကောနောက်ပြီးတော့ကျွမ်းကျင်လှုပ်သားကောတရုတ်ကအကုန်တုလူနဲ့သူပဲလှုပ်တာဆိုတော့ပမာပြည်ကဟိုဟိုဘာပေါ့အစမှာကလေးကွာသူကဟိုကိုယ့်ရှိရလောက်သားတွေအလုပ်ရမယ့်အခြေအနေကလည်းနည်းတယ်လေအခွင့်အလမ်းနည်းတယ
်
နောက်ပြီးတော့အထူးသဖြင့်စိုးရိမ်နေကြတာအတိုးနှုံးပေါ့နော်ဒီအတိုးနှုံးဟာအယံမြင့်မားမယ်ဆိုပြီးတော့စိုးရိမ်နေကြတော့မြန်မာအစိုးရဘက်ကတုံ့ပြန်တာကတော့ဒါသူတို့ကဒါအတိုးနှုံးအနေအဆုံနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းဘယ်လောက်ထိနိုင်မလဲဘယ်လောက်ထိကျွန်တော်ဆောစောဟာဆရာဦးကန့်ထွန်းပြောသလို 3R ဘယ်လောက်ထိဖြစ်တယ်လဲဆိုတာကျွန်တော်တို့မသိတော့တော်တော်လေးစဉ်းစားစရာရှိနေတာပေါ့နော်စိုးရိမ်စရာရှိနေတာ
ဟုတ်ကဲ့ဒါတော့ဆိုရင်ပြင်တော့ဗောလေဘာလို့လှုပ်တော့မလဲဆိုတော့ဘာလို့ဟာလာဒါတွေအကုန်ချမပြလဲဟိုကန်းနန်းနယ်ဆိုတဲ့ကဒီစစ်တမ်းကြီးတွေအကုန်လုံးကိုချပြရမယ်အတုံးလုံးဘလောက်ဘလို့လို့ဆိုတော့မချပြပါမယ်လုံးမယ်ဆိုတာပဲဟိုလည်းမထိတ်ပိုင်းမှာအတင်းသဘောတူမှုယူပြီးတော့ခြေပြီးတုတ်ပြီးမှလှုပ်တော့ဆိုရင်တိုင်းကြီးနဲ့နာမှာပဲခင်ဗျာဒါတွေဟိုပွင့်နေမြင်တာမှော်လေဘာလို့လို့တိုင်းကြီးကြိုးရှိဖို့ဆိုနောက်ခုနိုင်ငံအနေနဲ့ကျွန်တော်ကဟိုအဲ့ဒီတော့စိုးရင်ကညဒီပေးတဲ့နိုင်ငံတွေနှောင်ကျိုးကင်းတဲ့စီးပွားရေးမျိုးချင်းမျိုးသာဖြစ်တယ်မယ်လို့ကျွန်တော်ညင်ပါတာသူနိုင်ငံမှာဟိုလည်းဥပမာကျွန်တော်ဒေတာမြန် AR ကိုမြေဆုံစီမံကိန်းတို့ဘာလို့ဆိုအကုန်ရပ်လိုက်တာမှန်တယ်လေသူနိုင်ငံရဲ့သဘာဝပစ္စည်းတွေမပျက်စီးအောင်ကျွန်တော်တို့နိုင်ငံမှာလာပြီးတော့ဒီမှာဟိုလည်းမဲချက်ပြီးတော့ပေါ့စီးပွားရေးကိုလာပြီးတော့အမြတ်ထောက်တာမျိုးဆိုရင်ကိုယ်နိုင်ငံနှစ်ခါမီးနှစ်ခါနာဖြစ်မယ်။တရားစာတာတွေလည်းဆုံးချုပ်မယ်။တိုင်းပြည်ရဲ့ပြည်စည်းမယ်။တကယ်အကျိုးအမြတ်လည်းမရဘူး။သူတို့ရဲ့အကျိုးအမြတ်ရပါ
။ဗမာပြည်အနေနဲ့တရုတ်နိုင်ငံနဲ့တည်းမဲ့ဥပမာယူစရာတွေအများကြီးရှိတယ်။အခုဆရာဦးခန့်တို့ပြောသလိုမြစ်ဆုံဆဲကိစ္စဆိုလို့ရှိရင်မြန်မာပြည်ကအရန်ကိုနစ်နာတယ်ဆိုတာကိုနောက်ပိုင်းကျမှသိလာတဲ့အတွက်ဒီဟာကြီးကိုရပ်ဆန့်ပြစ်လိုက်ရတဲ့အနေအထားရှိတယ်။အခုကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာလည်းဟိုမြန်မာနိုင်ငံကဟိုပါဝင်မှုအချိုးအစားအရန်နေတဲ့အတွက်80ဟို80 20လောက်ဖြစ်နေတာအခါကျတော့အခုပြန်ပြီးတော့ negotiate ဟိုဘောပြန်ဆွေးနွေးညှိနှိုင်းတာတော့မှ30 80
30
ပဲအဲ30 80ပဲဖြစ်သွားတယ်အဲ့လောက်ပဲကိုယ်ကရတယ်ဆိုတော့အခုလိုမျိုးထပ်ပြီးတော့စီမံချက်တွေထပ်လုပ်မယ်ဆိုရင်ကိုယ့်ဘက်ကထပ်နေတာဘိုးပဲရှိတဲ့ဥစ္စာကိုအဲ့ဒီဥပမာတွေနမူနာတွေကိုမယူဘဲနဲ့တင်ကားတွေကိုမယူဘဲနဲ့ဆက်လုပ်နေတာဟာ ဟိုဟာပေါ့နော်တော်တော်လေးများဟိုဟာပေါ့တာဝန်ရှိတဲ့သူတွေကတာဝန်မဲ့ရများရောက်နေသလား
အဲမဲ့ပါတော့ဟုတ်တော့ဘာမဆိုနိုင်ငံကောင်းသောအမေစုကိုပဲအာကိုပြီးတန်တဲ့လူတွေကကိုတာဝန်ကိုမကြည်ကြဘူးလားတိုင်းပြည်ကိုအတွက်ကိုစိတ်နှမထားရဘူးလားလို့စိတ်ထဲမှာဖြစ်ပါတယ်ဆိုအမေစုအကုန်လုံးကပြည့်ရလားလို့တော့ကျွန်တော်ကတခါကတန်လေးရရှိတယ်လေအောက်ကနေခြေပြီးတုပ်ပြီးလှုပ်ပြီးတော့မှအဲတိုင်းပြည်ကိုရောင်းစားရမျိုးမဖြစ်တယ်မဟုတ်ဘူ
းဟုတ်ကဲ့ဟိုခေါင်းဆောင်တယောက်တည်းကအကုန်လုံးတည်တယ်ဆိုတာကတော့ခဲနေတာပေါ့နော်အောက်ကအောက်ခြေကနေပြီးတော့သူတို့ဟိုအသေးစိတ်အချက်လက်တွေကုန်ကြမဲ့စည်းတွေဒီ calculation တွေပေါ့သူတို့ကတင်ပြအမှန်မှန်ကန်ကန်တင်ပြမယ်ဆိုရင်တော့ဟိုနှုတ်နှစ်ဖက်အကျိုးရှိအောင်ဆွေးနွေးညှိနှိုင်းတဲ့နေရာမှာစဉ်းစားလို့ရတာပေါ့နော်အခုဖြစ်နေတာကအော်မြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားရလဲတော်တော်လေးဂျင်းနဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတာဟိုအနောက်အစုနိုင်ငံတွေကဟိုပေါ့ဒီမြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားတွေရခိုင်ကိစ္စတို့ဘာတို့ကအခြေခံပြီးတော့သူကဟိုဟိုပိတ်ဆို့အရေးယူမှုတွေဖြစ်အားပေးတာတွေကများနေတော့အနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာပြီးတော့အရှိတ်နဲ့ပို့ပြီးတော့ပေါင်းလာတယ်အထူးသဖြင့်ဟိုမြန်မာအခက်တရုတ်အချက်လိုမျို
း
မြန်မာအခက်တရုတ်အချက်လိုများဖြစ်လာသလား
ဟုတ်ကဲ့အဲ့လိုအကွက်မျိုးဖြစ်သွားတယ်လေသူတို့ကအဲ့ဒီသူတို့ကတော့အခွင့်အကောင်းကိုယူပြီးတော့ရသမျှအများထုတ်မှာပဲခင်ဗျအဲ့ဒါကိုကျွန်တော်နိုင်ငံတာဝန်ယူတဲ့ပုဂ္ဂိုလ်တည်းကြီးရတရီနဲ့ငါတို့တိုင်းပြည်တွေကောင်းမှလုပ်မယ်ဆိုရင်စိတ်ပြီးတော့တရီထားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်မျက်စိမိတ်ပြီးတော့ဒါလည်းဟိုအရှိအနောက်နိုင်ငံပြစ်ပယ်လို့ငါတို့ရတာယူမယ်ဆိုတာမျိုးဖြစ်တယ်မယ်နဲ့ကျွန်တော်ကြံပေးချင်တာတော့ကြောက်ကြောက်သားသားကျွန်တော်ကဆိုရင်ရပြစ်မယ်လေရပြစ်ပြီးတော့ကိုနိုင်ငံကောင်းတဲ့ဟာကိုပဲကိုလုပ်မယ်။ဘာမှအားနာရမလို့ဘူး။တောင်းယူတဲ့လူတွေကနောင်လုံးတဲ့ project တွေမှာကိုနိုင်ငံအတွက်ဦးစားပေးလုပ်တင်တယ်လို့ကျွန်တော်ပြင်ပါတာ။